က်တဲ့နိုင်ငံတွေမှာများလေကျောင်းသားတွေကိုစာသင်တာတော့မှ virtual reality နည်းပညာတွေသုံးပြီးတော့သင်နေကြရတဲ့ကိုသားညုံကြီ
းတဲဟုတ်ပါလားမဆုမြတ်မောင်ကဘယ်နိုင်ငံမှာလဲဗျ
ဒိန်းမတ်နိုင်ငံမှာလေကိုပန်ဟေဂန်တက္ကသိုလ်မှာဒီ digital media ဘာသာရပ်တက်နေတဲ့ကျောင်းသူကျောင်းသားတွေကိုကွန်ပျူတာကဘာထဲမှာဒီ virtual reality နည်းပညာနဲ့ဖန်တီးမှုမျိုးစုံလုပ်နိုင်တယ်ဆိုတဲ့အကြောင်းလက်တွေ့သိနိုင်ဖို့အတွက် virtual reality headset တွေရောင်းတဲ့စိုင်းကြီးစီမှာသွားပြီးလေ့လာခိုင်းတာရှင့်
virtual reality headset ကိုမျက်စိရှိမှတက်လိုက်တာနဲ့ဖန်တီးထားတဲ့ကွန်ပျူတာကဘာထဲကိုကရောက်သွားသလိုအမြင်အသိခံစားမှုမျိုးဖြစ်စီတာမလို့ virtual reality နည်းပညာဟာရှေ့ဆက်တိုးတက်နေမဲ့နည်းပညာတစ်ခုလို့နည်းပညာဆိုင်ရာလေ့လာသူတွေကပြောထားတာဆိုတော့ဒီနည်းပညာကိုသိအောင်တက်အောင်လုပ်တာကောင်းတာပေါ့ဗျနောက်ပြီးတော့ဒီနည်းပညာကလည်းအခုမှစပြီးတော့လူကြိုက်များအရှင်ရနေတဲ့နည်းပညာမျိုးဆိုတော့များများလေ့လာနိုင်လေကောင်းလေပဲပေါ့
ပညာသင်တဲ့ဆိုတဲ့နေရာမှာလည်းဒီစာရီထဲမှာရှိနေတာကိုပဲဖတ်မှတ်ပြီးတော့လေ့လာတာထက်ကိုသင်ကြားနေတဲ့အကြောင်းအရာကိုကိုယ်တိုင်သိမြင်ခံစားနိုင်မယ်ဆိုလို့ရှိရင်ပို့ပြီးတော့ခေါင်းထဲဆွဲတယ်မလားအဲဒါကြောင့် Copenhagen ကဒီ Quora ဆိုတဲ့ virtual reality ဆိုင်ကြီးမှာကျောင်းသူကျောင်းသားတွေလေ့လာနိုင်မယ့်အစီအစဉ်တွေကိုလုပ်ပေးထားတာပ
ါ When people need to learn something they need to have an experienceSo then the normal human way to learn stuff is to walk out somewhere, have an experience with the senses and then
ဘုံမှာအပြည့်တော်လူသားတွေကကိုယ်တိုင်ကြုံတွေ့ခံစားရတဲ့အတွေ့အကြုံတွေကနေမှတ်သားကြတာပါဒီကနေ့ကဘာမှကြည့်ရင်လဲ Wikipedia ပေါ်မှာအချက်လက်တွေအားလုံးပေးထားကြတယ်ဒါပေမဲ့အဲ့ဒီအချက်လက်တွေကခေါင်းထဲမှတ်မှတ်သားသားရောက်သလားဆိုတော့မရောက်ပါဘူးအဲဒါကြောင့်ကိုယ်တိုင်သိမြင်နိုင်အပြန်အလှန်တုံ့ပြန်နိုင်တဲ့အတွေ့အကြုံမျိုးလူတွေကိုပေးဖို့လိုအပ်ပါတယ်တရုတ်ကမဟာဒတိုင်းကြီးအကြောင်းပဲဖြစ်ဖြစ်အာကာသစခန်းအကြောင်းပဲဖြစ်ဖြစ်လီလာမှတ်သားနိုင်ဖို့ဆိုရင်ကိုယ်တိုင်မြင်တွေ့တုံ့ပြန်နိုင်မှုလိုပါတယ
် virtual reality headset တွေကိုမျိုးစုံရောင်းတဲ့ဆိုင်တွေထဲမှာကမ္ဘာပထမဆုံးဆိုင်လို့ပြောလို့ရတဲ့ Quora ဆိုင်က manager Morten Hollick ပြောသွားခဲ့တာပါအ
ဲ့ဒီ Quora ဆိုတာက VR headset တွေမျိုးစုံကိုရောင်းတာနေမဟုတ်ဘူးဗျ VR နည်းပညာနဲ့ဆိုင်တဲ့ software တွေကိုလည်းတီထွင်ဖန်တီးနေတဲ့ company တစ်ခုလည်းဖြစ်တယ် VR game တွေလုပ်ငန်းသုံးနေမှာအများပြည်သူသုံးတဲ့ပညာရေးသုံး software တွေကိုပါတီထွင်ပေးနေတဲ့ company ကြီးမဆင်မြတ်မောင
်ရဲ့ work with artists in New YorkWe worked with psychology, we worked with the main city hospital here, we worked with dementia, we worked with the businesses, tell new way of telling
stories. New York မှာရှိတဲ့အနုပညာရှင်တွေ၊စိတ်ပညာရှင်တွေ၊သတိမေယောဂဖြစ်နေသူတွေဒါမှမဟုတ်မြို့မှာရှိတဲ့အဓိကဆေးရုံကြီးနဲ့ရောစီးပွားရေးလုပ်ငန်းတွေနဲ့ရောအတူတွဲပြီးတော့ကွန်ပျူတာကဘာတွေကနေအချက်လက်တွေကိုစိတ်ဝင်စားစရာပုံစံနဲ့ပေးနိုင်ဖို့ကျွန်တော်တို့ကလုပ်နေပါတယ်။ကိုပိုင်ဂိမ်းတွေထွင်ပါတယ်။ပညာပေးဂိမ်းတွေလည်းထွင်ပါတယ်။ဒီဂျာဂန်ကတစ်ဆင့်လူတွေရဲ့ဘဝတွေပေါ်ဘယ်လိုတက်ရောက်အောင်လုပ်နိုင်မလဲဆိုတာကိုကျွန်တော်တို့ကသိအောင်ကြိုးစားပါတယ်။
အဲ့ဒါတော့ Quora Company ရဲ့ CEO Simon Labosrip ပါသူတို့ company အနေနဲ့ဒီ virtual reality နည်းပညာသုံးပြီးတော့မှဒိန်းမတ်ကကျောင်းသူကျောင်းသားတွေပညာသင်ကြားနိုင်ရေးအတွက်ရည်ရွယ်ပြီးတော့ VR ပညာသင်ကြားရေး software တွေကိုလည်းတီထွင်နေပါတယ်
Right now it's super important to especially for a small country to Denmark to be upbeat or worst
ကျွန်တော်တို့နိုင်ငံလေးတခုအနေနဲ့ရှေ့ပြေးတက်ကြွနေဖို့သိကိုရည်ကြည်ပါတယ်ကျွန်တော်နိုင်ငံရဲ့ယဉ်ကျေးမှုနဲ့မကိုက်တဲ့သင်ကြားရေး software မျိုးကိုနိုင်ငံကြီးတစ်ခုကဖန်တီးပေးမယ်ဆိုတာမဖြစ်တဲ့ကိစ္စမျိုးပါ။ဒါကြောင့် virtual reality နည်းပညာအကြောင်းကျွန်တော်တို့နိုင်ငံကလေ့လာဖို့လိုတယ်။ပညာသင်ကြားရေးတွေမှာအသုံးချဖို့လိုတယ်။ကိုယ်ပိုင် software တွေတီထွင်နိုင်ဖို့လိုပါတယ်။ဒါမှဒိမတ်ယဉ်ကျေးမှုနဲ့အန်ကိုက်မဲ့ software တွေသုံးပြီးသင်ကြားတာတွေလုပ်နိုင်မှာပါ
။ Quora Company ရဲ့ virtual reality ဆိုင်ကြီးမှာဆိုလို့ရှိရင်ဒီ Google Company ထုတ်အင်တာမဈေးသက်သာအောင်လို့ဂတ်ထူဆက်ကူနဲ့လုပ်ထားတဲ့ VR headset ကစပြီးတော့ Samsung ကထုတ်တဲ့ VR headset အလဲနောက်တိတ်ပြီးတော့မှဈေးကြီးတဲ့ Oculus Rift headset တွေအထည်ကိုမျိုးစုံရှိပါတယ်။ဒါကြောင့်မို့လို့ဒီ VR နည်းပညာလေ့လာရေးလာကြတဲ့ကျောင်းသူကျောင်းသားတွေအနေနဲ့ VR headset မျိုးစုံနဲ့သူတို့အတွက်ထွင်ထားတဲ့ software တွေကိုကိုယ်တိုင်ဝတ်ဆင်သုံးကြည့်လေ့လာကြည့်နိုင်ပါတယ်
။ I have read about virtual reality before and I've seen others trying it but I have never tried it myself and it is a brand new world.
Virtual reality အကြောင်းကျွန်မအရင်တုန်းကဖတ်ဖူးပါတယ်။သူများတွေတုံးကြည့်တာလဲတွေ့ဘူးတယ်ကိုတိုင်းတော့တစ်ခါမှမစမ်းကြည့်ခဲ့ဘူးပါဘူးတကယ်ကိုကဘာတိတစ်ခုတည်းကိုရောက်သွားသလိုပါပဲဒီနေရာမှာကိုတကယ်ရှိနေတယ်ဆိုတာစိတ်ထဲမှာခဏမိသွားပါတယ
် VR နည်းပညာရဲ့ထူးခြားချက်ကအဲ့ဒါပဲမဆင်မြင်မို့ရဲ့ VR headset တွေတက်ပြီးတော့ကွန်ပျူတာကဘာတွေကဖန်တီးမှုတွေကြားတဲ့ရောက်သွားကြတဲ့သူတွေကိုကျွန်တော်လည်းအပြင်မှာခဏခဏတွေ့ဘူးတယ်သူတို့ကိုမြင်ရတာနေရာတိတစ်ခုမှတွေ့ကြုံတစ်တူကိုရှာကြသလိုမျိုးသူတို့ရဲ့လှုပ်ရှားမှုတွေကိုမြင်ရတာလေ
ကျွန်တော်လဲဒီ VR headset အစမ်းဝတ်ကြည့်ဘူးတဲ့ကိုသားညုံဝဲကိုကပါအဲ့ဒီဖန်တီးကဘာရဲ့ရောက်နေသူတယောက်လို့ဖြစ်ပြီးတော့ကိုကိုကိုလည်းကွန်ပျူတာလူသားလို့ဘာလို့ခန်းစားရတယ
် My favorite thing is showing people virtuality and then when they take off the goggles it's like whoa I forgot that I was
ကျွန်တော်သဘောကျဆုံးကတော့ virtual reality နည်းပညာကဘယ်လိုလဲဆိုတာသူများတွေကိုပြတဲ့အခါတိုင်းမှာသူတို့ VR headset တွေကိုချက်လိုက်ပြီးရင်အရင်တည်းကဒီခန်းထဲမှာဒီလူတွေရှိနေတာပါလားဆိုတာကိုပြန်သတိရသွားကြတဲ့အခါပါကွန်ပျူတာကဘာထဲရောက်သွားပြီးတော့အပြင်ကဘာမှာကိုတကယ်ရှိနေတယ်ဆိုတာမှီသွားကြတာကိုမြင်ရတိုင်းကျွန်တော်တိတ်သဘောကျပါတယ
် HIS market ဆိုတဲ့ချက်လက်တွေစုဆောင်သုံးသပ်တဲ့ company ကြီးရဲ့ခန်းမှန်းချက်အရဆိုရင်တော့ virtual reality နည်းပညာသုံးဖျော်ဖြေလုပ်ငန်းကြီးက2020ခုနှစ်အကုန်မှာAmerican dollar 3.3 billion အထိတန်တဲ့လုပ်ငန်းကြီးဖြစ်နေလိမ့်မယ်တဲ့မဆမြမွေရဲ့
VR headset တွေသုံးတဲ့သူကလည်း2020ခုနှစ်မှာ83သန်းအထိများနေလိမ့်မယ်လို့တွက်ဆထားတဲ့ရှင်အဲ့လိုမျိုးပို့ပြီးတော့တိုးတက်နေမဲ့နည်းပညာတစ်ခုဖြစ်တာကြောင့်မလို့ဒိန်းမတ်နိုင်ငံကနည်းပညာရှင်တွေက virtual reality ကိုသူတို့နိုင်ငံရဲ့ပညာသင်ကြားရေးမှာကြကြပြက်ပြက်အသုံးချနိုင်ဖို့စူးစမ်းနေကြတာဖြစ်ပါတယ်ရှင်